Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ8နိုင်အထိ16မီတာကီလိုဟတ်10653ညာပိုင်း9နိုင်မှ9နာရီမိနစ်30အထိ19မီတာကီလိုဟတ်19533ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေးကတဲ့အစည်းအဝေးနာစဉ်ပြေလိုက်လျှောက်တမဲ့တိမ်သိမ်းစိုးကွယ်တို့ခန္ဓာကိုယ်ကိုနာနာကောင်းမျက်စိလေးစိတ်ပိုင်း
ညလင်းချင်းတန်သောတာရှင်များကိုမင်္ဂလာပါလို့ရှိဥစွာနှုတ်ခွန်းဆက်တာလိုက်ပါတယ်သောတာရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာတဘာဝကုထုံများဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်သောတာရှင်များရှင်တဘာဝကုထုံတွေကလေကောင်းလေသန့်နေရောင်ကြီးချုပ်တီးခြင်းအနားယူခြင်းကာယလက်ချင်းခြင်းတင့်လျော်တဲ့အစာအစာစားသုံးခြင်းရှည်ကိုမှန်ကန်စွာအသုံးပြုတာနဲ့ဖျားသခင်ရဲ့တကူတော်လိုပဲဖြစ်ပါတယ်သောတာရှင်များရှင်လူတိုင်းလူတိုင်းကတဘာဝကုထုံးတွေကိုသိရှိပြီးအသုံးပြုတတ်ဖို့လိုအပ်ပါတယ်။ဖြားနာနေတဲ့လူတွေကိုကုသရမှာအသုံးပြုရမယ့်နည်းစနစ်တွေကိုသိရှိပြီးလက်တွေ့ကျင့်သုံးဖို့အလွန်အရေးကြီးပါတယ်။သောတာရှင်များရှင်တဘာဝကုထုံးတွေကိုအသုံးပြုရမှာဂရုစိုက်မှုနဲ့စူးစမ်းအားထုတ်မှုများစွာလိုအပ်ပါတယ်။တဘာဝကုထုံးရဲ့ကုသမှုလွတ်ဆောင်ချက်ကဖြင်းညင်းတာမှုစိတ်မရှည်တဲ့လူတွေအတွက်ကကြတယ်လို့ထင်ကြပါတယ်။ဒါပေမဲ့အဆုံးမှာအပြည့်အနာစာကင်းတဲ့တဘာဝတရားကကောင်းစွာပြုလုပ်သွားတယ်ဆိုတာကိုတွေ့မြင်ရပါတယ်။တဘာဝရဲ့တားမြစ်ချက်တွေကိုလိုက်လျှောက်တဲ့သူတွေဟာကိုယ်ကာယနဲ့စိတ်ဝိညာဉ်ကျန်းမာရေးကိုခံစားရပါတယ်။သောသားရှင်များရှင်အခုအချိန်မှာကျန်းမာရေးထိန်းသိမ်းမှုလုပ်ငန်းကိုဂရုစိုက်တဲ့သူနေပါလာပါတယ်။ကျမတို့အနေနဲ့ယောဂဖြစ်မှကုသတာထက်ကြိုတင်ကာကွယ်တာကပိုပြီးကောင်းပါတယ်။မိမိအတွက်ပဲဖြစ်ဖြစ်မိမိရဲ့ပတ်ဝန်းကျင်အတွက်ပဲဖြစ်ဖြစ်လူတိုင်းဟာကျန်းမာရေးစည်းကမ်းတွေကိုလားလည်သိရှိပြီးလိုက်နာဖို့လိုအပ်ပါတယ်။ဒါကြောင့်ကျမတို့အနေနဲ့လူခန္ဓာကိုယ်ဖွဲ့စည်းမှုကိုနားလည်ထားဖို့လည်းလိုအပ်ပါတယ်။ခန္ဓာကိုယ်အတွင်းမှာရှိတဲ့အစိတ်ပိုင်းအမျိုးမျိုးနဲ့သူတို့ရဲ့ဆက်ဆက်မှုတွေကျန်းမာရေးအတွက်အပြန့်အလန့်မိတင်းမှုတွေကိုသိရှိရပါမယ်။စိတ်နဲ့ကိုယ်ခန္ဓာအပြန့်အလန့်အကျိုးတက်ရောက်မှုနဲ့ထိန်းချောင်းတဲ့စည်းမျဉ်းတွေကိုလေ့လာသင့်ပါတယ်။သောသားရှင်များရှင်ကျမ်းမာခြင်းကကံတရားပေါ်မှာမမှုတည်ပါဘူးကျမ်းမာခြင်းရဲ့စည်းကမ်းတွေကိုလိုက်လျှောက်ခြင်းအဖြစ်သာရရှိမှာဖြစ်ပါတယ်ဒီအချက်ကိုအားကစားသမားတွေနဲ့ကာယခွန်အားရှင်ပြိုင်တဲ့သူတွေကသက်သေပြလျက်ရှိပါတယ်သူတို့တွေဟာဂရုတစိုက်ပြင်ဆင်ပြီးစည်းကမ်းတွေကိုအတိအကျလိုက်နာလျက်အပြည့်အဝလေ့ကျင့်ကြပါတယ်သူတို့တွေဟာအကျင့်တွေကိုဂရုတစိုက်ကျင့်ကြံကြပါတယ်သူတို့အနေနဲ့မိမိကိုယ်ကိုဂရုမစိုက်ဘူးလွန်ကျူးမှုတွေထိန်းချုပ်မှုတွေမရှိတတိမရှိမှုတွေရှိနေရင်ကိုယ်ခန္ဓာအစိတ်ပိုင်းတွေကိုအားနည်းစေမှာကိုသိရှိထားကြပါတယ်ဒီလိုထိခိုက်အားနည်းစေတာကအရှုံးနဲ့ရင်ဆိုင်ရမှာကိုလည်းနားလည်ထားကြပါတယ်သောသားရှင်များရှင်ကျန်းမာခြင်းကိုထိခိုက်စေတဲ့အရာတွေကကိုယ်ကာယသာမဟုတ်ပဲစိတ်ရင်းနဲ့ကိုယ်ကျင့်တရားတွေလည်းဆုံးယုတ်စေပါတယ်အရှုံးနဲ့ရင်ဆိုင်နေရတဲ့အန္တရာယ်နဲ့လည်းပ ပုံမနီးစေပါတယ်သောတာရှင်တို့လည်းမှန်ကန်တဲ့နေထိုင်စားတောက်မှုကိုရွေးချယ်ခြင်းအဖြစ်ကျန်းမာပျော်ရွှင်တဲ့ဘဝအတ္တသားများကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင
်သောတာရှင်များရှင်တရားဒေသနာတော်ကိုသိခါတော်ရဓမ္မဆရာဦးတိမ်မောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်နာတော်တာဆင်ရင်ခွန်အားယူကြပါစို့
ချစ်တော်တော်ရှင်ဓမ္မမိတ်ဆွေများမင်္ဂလာပါလို့ရှေးစွာနှုတ်ဆက်ကြပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တည်မှာမိတ်ဆွေတို့နဲ့အတူပြန်လည်ပြီးတော့ဘုရားသခင်ရဲ့နာမတော်၌တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းမြောက်လာပါတယ်။ချစ်တော်မိတ်ဆွေများအားလုံးပေါ်မှာလည်းဘုရားသခင်ထံမှကြွယ်ဝများပြားစွာသောကောင်းချီးမင်္ဂလာများခံစားရပါစေ။ချစ်တော်မိတ်ဆွေတို့ဒီနေ့ဆက်လက်ပြီးတော့ပေးသွားမယ့်သတင်းစကားကတော့ယုံကြည်သူများရဲ့ဝိသေသလက္ခဏာဆိုတဲ့အကြောင်းအရာစဝင်ကိုပြောပြသွားမှာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေတို့ယုံကြည်သူများဖြစ်တဲ့ဘုရားသခင်ရဲ့သားသမီးများအနေနဲ့ဘလိုမျိုးဝိသေသလက္ခဏာတွေနဲ့အသက်ရှင်ကြမလဲ။ဘုရားသခင်ဘက်မှာဆိုရှင်ယုံကြည်တယ်ပြောတဲ့အခါမှာကျွန်တော်တို့ယုံကြည်ယုံတသက်မဟုတ်ဘဲနဲ့ယနေ့ကျွန်တော်တို့ရဲ့ဘဝတက်တာကဘလိုနေအပြင်ဘုရားဘက်မှာမယက်တည်ကြမလဲ။ချက်တော်မိတ်ဆွေတို့ပေါ့နော်။ဒန်ယေလ3ငွေ16ကနေမှာ18ကိုအခြေခံပြီးတော့လေ့လာကြပါစို့။နော်။စစ်မှန်တဲ့ခရစ်ယာန်များရဲ့ဇယိုက်လက္ခဏာများဆိုရှင်ဘုရားသခင်ကိုယုံကြည်ကိုးစားခြင်းအဖြစ်သာဖြစ်တည်လာနိုင်ပါတယ်။နော်။ယုံကြည်ခြင်းဆိုတာကကျမ်းစာပေါ်မှာလုံးဝကျွန်တော်တို့မိခိုအားထားပြီးတော့ဖယားသခင်ကိုအရာအားလုံးထက်ပထမဦးစားပေးအဖြစ်ထားရမှာဖြစ်ပါတယ်။နောက်ဒန်ယေလအတို့ရှင်သာသနာပဧကရစ်ဘုရင်၄ပါးတိတိုင်အောင်သူအတို့ရှင်ဝင်ကြီးတဦးဖြစ်ခဲ့တယ်။ဘလောက်အံ့ဩဖယားကောင်းတယ်လေ။နော်ခရစ်တော်မပေါ်မီနှစ်ပေါင်း600နဲ့5ခုနှစ်မှာခက်မှာတို့ရှင်ဒန်ယေလအတို့ရှင်တော့သူ့ဘဝငယ်စဉ်အချိန်ကပဲဘာဖြစ်လို့ရှင်ဘုရင်နေဘုခနေစာမင်းကြီးကစစ်တုံ့ပန်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားခြင်းခံခဲ့ရတယ်။နော်ထိုတိုင်းပြည်များမှာတို့ရှင်အစိုးရအုတ်ထုတ်ရေးဆိုင်ရာဝင်ကြီးအဖြစ်တော်၎င်းစစ်မှန်တဲ့ဖျားသခင်ရဲ့ prophet အဖြစ်တော်၎င်းသူပါတို့ရှင်တာဝန်ထမ်းဆောင်ကသူ့ရဲ့ကြံရှိတဲ့ဘဝတက်တာတစ်ချောင်းလုံးကိုကုန်ဆုံးစေခဲ့ပါတယ်။ဒါကြောင့်သခင်ယေရှုကတို့ရှင်ဒန်ယေလအား prophet ဖြစ်ကြောင်းရှမသက်ခန်းကြီး24နဲ့အခန်းငယ်15နဲ့ရှမကုခရစ်ပဲခန်းကြီး73ငယ်14များမှာတို့ရှင်ဖော်ပြထောက်ခံထားပါတယ်။ဒါသူရဲ့အသက်တာတလျှောက်လုံးမှာအမှန်တရားနဲ့ပတ်သက်ပြီးတော့မြည်တုံးများအလျှောက်မပေးဘဲနဲ့ရဲရင်နော်သူရဲ့ဖျားသခင်အတွက်ရဲရင်ပြတ်သားပြီးတော့တစ္ဆာရှိစွာယက်တိခဲ့ပါတယ်။ဒါကြောင့်ဒန်ယေလနှစ်မှာဖော်ပြထားတဲ့အတိုင်းပဲရှင်ဘုရင်ရဲ့အိမ်မက်အနက်ကိုဖော်ပြပေးနိုင်တဲ့အတွက်ကြောင့်ဘာပုလုံနိုင်ငံမှာဆိုရှင်ထင်ပေါ်ကျော်ကြားလာတာယာဒုတာဝင်အနန်ချင်းခံခဲ့ရတယ်နော်ဒါဟာဒါရီမင်းကြီးလက်ထက်မှာဆိုရှင်နိုင်ငံရဲ့အတွက်ခန့်အပ်ထားတဲ့တာဝန်3ဦးထဲမှာဆိုရှင်เนาะဝင်ကြီး3ဦးထဲမှာဒန်ယေလဆိုရှင်เนาะတဦးပါဝင်ဖြစ်ုံတာမကပဲနဲ့အားလုံးထက်ထူးမြတ်တဲ့เนาะအတွက်ကြောင့်နိုင်ငံတနိုင်ငံလုံးရဲ့ကိုပင်เนาะအနံ့ဖို့ရတဲ့ရှင်ဘုရင်ကအကြံရှိခဲ့ပါတယ်ဘလောက်အံ့ဩဖယားကောင်းတယ်လဲဒါပြင်မကဘူးเนาะခရစ်တော်မပေါ်မီ936ခုနှစ်မှာဆိုရှင်ကုရုမေလက်ထက်တိုင်အောင်เนาะသူနေထိုင်အသက်ရှင်ခဲ့တယ်နော်သူ့ရဲ့အလုံနဲ့ကိုယ်ပိုင်အသက်တာမှာဆိုရှင်ဖယားသခင်ရဲ့ကြိုတင်ဟောကြားချက်များနဲ့ဖယားသခင်ရဲ့ဘုန်းတော်ကိုတက်တည်ခံနိုင်ခဲ့တယ်ဒန်ယေလ3မှာဆိုရှင်တော့ဒန်ယေလအားခြင်သိတွင်နဲ့ချလိုက်ခြင်းအကြောင်းအရာများကိုဟာတို့ရှင်တော့အလုံစိတ်ဝင်စားဖွယ်ကောင်းလာပါတယ်ချစ်တော်မိတ်ဆွေနော်ဒါကြောင့်ဟေဘဲလူငယ်3ယောက်အကြောင်းကိုလည်းအားလုံးကသိပြီးသားဖြစ်မယ်နော်မိလျံကြားမှာဆိုရှင်သူတို့ရဲ့ယုံကြည်ခြင်းကိုဘယ်လိုတက်တည်ပြခဲ့ပေးကြောင်းကျွန်တော်တို့အားလုံးကသိခဲ့ကြတယ်။ဒါတော့သူတို့ဟာဆိုရှင်ငယ်ရွယ်သူများဖြစ်စေကမျိုးเนาะမယိုင်လဲနိုင်တဲ့ယုံကြည်ခြင်းရှိသူများဖြစ်ကြတယ်เนาะယုံကြည်သူလူငယ်များကပင်အဲ့ဒီလောက်တောင်မှမိမိတို့ရဲ့ယုံကြည်ခြင်းအတွက်ယက်တည်နိုင်တဲ့ဆိုရင်ဒီခေတ်အသက်ကြီးတဲ့ယုံကြည်သူများအနေနဲ့ပြောစရာမရှိဘူးမိတ်ဆွေ။ဘုရားဘက်မှာဘလောက်သစ္စာရှိကြမလဲ။ဒါကြောင့်ရှာဒရက်မေရှက်အဘိဒနီဂေါတို့လိုခိုင်မာတဲ့ယုံကြည်ချက်ရှိသူလူငယ်များလိုအပ်နေပါတယ်เนาะဒါယနေ့လူအသင်းတော်မှာယုံကြည်ခြင်းဘက်မှာဆိုရှင်ခိုင်မြဲပြီးတော့မယက်တည်နိုင်တဲ့လူငယ်များအသင်းသူတင်သားများဖခင်ရဲ့သားသမီးများလိုအပ်နေပါတယ်เนาะအဲ့ဒီလိုမယိုင်လဲနိုင်တဲ့ဇာတိတမျိုးကိုမြည်သူကပေးတယ်เนาะဖခင်သခင်ပေါ်ထားရှိတဲ့သူတို့ရဲ့ယုံကြည်ခြင်းကြောင့်သာဖြစ်နိုင်ပါတယ်မိတ်ဆွေအဲ့တော့ခရိယာများရဲ့ကျင်းဆက်ရများဟာဖယားသခင်ပေါ်မှာယုံကြည်ကိုးစားမှုပေါ်မှာမူတည်ပြီးတော့ဖြစ်လာတ ထိုဟေဘရဲလူငယ်၃ယောက်ငယ်လူငယ်၃ယောက်ဟာဖျားသခင်ကိုကိုးစားခဲ့ကြတယ်။နောက်ချက်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ဖျားသခင်ပေါ်မှာထားရှိတဲ့ဝိသေသလက္ခဏာယုံကြည်ခြင်းရဲ့ဝိသေသလက္ခဏာတွေကအကြိကကျွန်တော်တို့ဖျားရဲ့သားသမီးများရဲ့အကျင့်စာရိတ္တပေါ်မှာမူတည်ပါတယ်။နော်။ဒန်ယေလနဲ့သူတို့ရဲ့အဖော်၃ယောက်ဟာသူတို့ဘာတိုင်းတပါးမှာလို့ရှိရင်ဂျုံနေနဲ့ဖန်စီခေါ်ဆောင်သွားခြင်းခံခဲ့ရပေမဲ့ဖျားသခင်ကိုယုံကြည်တယ်ဖျားသခင်ရဲ့နှုတ်ကပတ်တော်တမန်ကျမ်းစာတိုင်းတသွေးမတိန်လိုက်လျှောက်ပြီးတော့အသက်ရှင်တဲ့အခါမှာလုံးဝယုံကြည်ခြင်းဘက်မှာရင်းရင်သွားခြင်းမရှိဘဲနဲ့မယိုင်လဲနိုင်တဲ့ယုံကြည်ခြင်းဘက်မှာခိုင်မြဲတဲ့အတွက်ကြောင့်ဖျားသခင်ရဲ့မဆာခြင်းခံခဲ့ရတယ်ဖျားသခင်ရဲ့ဦးစားပေးခြင်းခံခဲ့ရတယ်သူတို့ဘာရှိမှာလို့ရှိရင်လုံးဝမနှိမ့်ချသွားပဲနဲ့သူတို့ဘာရဲ့အလဲမှာထင်ပေါ်ကျော်ကြလာခဲ့တယ်ကျွန်ဖြစ်ပေမဲ့သူတို့ဘာရဲ့အစီခံဘဝအမျိုးနဲ့နေရမဲ့သူကဖျားရဲ့အမှုတော်မှာအကောင်းဆုံးရဲဝံစွာရက်တည်ခဲ့တဲ့အခါမှာနောက်ဆုံးကြော်ကြလာခဲ့တယ်ထင်ပေါ်လာခဲ့တယ်ဒီလူငယ်တွေရဲ့အကြောင်းရာဇဝင်တွေကိုယနေ့တမန်ကျမ်းစာထဲမှာသမိုင်းမှာမှတ်တမ်းတင်ခဲ့ရုံမကပဲနဲ့ယနေ့တရားဟောဆရာများယနေ့တသက်ခံတဲ့သူများဟောပြောဝင်ကားတဲ့အရာတိုင်းမှာဒီလူငယ်တွေရဲ့အကြောင်းရာဇဝင်တွေကိုထည့်ပြီးတော့ဟောပြောနေရတယ်။ဘာကြောင့်လဲ?သူတို့ရဲ့ဖျားပေါ်မှာတစ္ဆာရှိခဲ့တဲ့အရာကယနေ့ပြက်ပြဲသွားခြင်းမရှိဘဲနဲ့ကျွန်တော်တို့ခိတိတိုင်အောင်ဒီအရာတွေကပုံဖော်ပြနေတာတွေ့ရတယ်။ဒါချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့တက်တာမှာဖျားသခင်ကိုယုံကြည်ယုံနဲ့မပြီးဘူး။ယုံကြည်တဲ့ခါမှာဒန်ယေလတို့ရှာဒရက်မေရှက်အဘိဒနီဂေါတို့လိုခိုင်မြဲတည်ကြည်ပြီးတော့ယုံကြည်ခြင်းဘက်မှာမနဲ့ယက်တီဖို့ရတဲ့အရန်ကြီးကြီးပါလေကျွန်တော်တို့ကဖျားကိုယုံနေပြောပြီးတော့ကျွန်တော်တို့လှုပ်ချင်တိုင်းလိုက်ပြီးတော့လှုပ်လို့မရပါဘူးဒီလူငယ်လေးတွေရဲ့အကြောင်းအရာဆိုရင်ကိုကြားရတဲ့ခါမှာနောက်လာမယ့်ယက်တရက်ပြီးတရက်မှာဆိုရှင်ဒီလူငယ်လေးတွေအားဖြင့်ယနေ့ဖျားသခင်ဘက်မှာဘလို့မျိုးတစ္ဆာရှိပြီးတော့ဘလို့မျိုးခရိယန်ရဲ့ဇာတိတမျိုးကိုကျွန်တော်တို့တီထောင်သွားရမလဲကျွန်တော်တို့ရဲ့တက်တာကိုဘယ်လိုမျိုးတိဆောက်ရမလဲဆိုတာကိုဆက်လက်ပြီးတော့နားတော်တာဆရာမှာဖြစ်ပါတယ်။ဒါဒီနေ့ကြားနာခဲ့ရသောအစပိုင်းပထမကျွန်တော်တို့ညီတန်းလေးအဖြစ်ချစ်တော်မိတ်ဆွေများအားလုံးဝိညာဉ်ပါရမီတိဆောက်ဖွယ်ရာဖြစ်ကြပါစေလို့အားပေးတိုက်တောင်းတဲ့ညီကုန်းချုပ်ပါတယ်။အားလုံးပေါ်မှာဘုရားသခင်ကြော်ဝအများပြတ်စွာကောင်းချီးမင်္ဂလာတလုံးချပေးပါစေ။ခိတကနာဆုတောင်းကြပါစို့။အထက်ကောင်းကြီးဘုန်းတော်တရှင်ထွားရှင်ပါဗျာ။ယခုလိုတားမလို့ဒီယုံကြည်ခြင်းရဲ့ဝိသေသလက္ခဏာတွေကနေမှဒီလူငယ်များဖြစ်ကြတော့ဒန်ယေလ ရှာဒရက်မေရှက်အဘိဒနီဂေါတို့ရဲ့ကိုရှင်ဖျားဘက်တော်ဘက်၌သစ္စာရှိခဲ့တဲ့ငယ်သားကောင်းတွေရဲ့အကြောင်းရာသဝင်တွေကိုတားမြစ်တီကြားခဲ့ရပါတယ်ဒီနေ့ကပထမဆုံးအကြောင်းရာသဝင်ဖြစ်တဲ့ဒီအကြောင်းလေးတွေကိုကြားရတဲ့အခါမှာတားမြစ်ရဲ့တက်တာမှာလဲယနေ့ရှိသင့်ရှိတိုက်တော့ဝိညာဉ်ရေးဘက်မှာကိုရှင်ဖျားနဲ့တူမွေးလျောကြား၍ကိုရှင်ကိုတကယ်ပဲယုံကြည်အားကိုးတော်တားမြစ်များဖြစ်ဖို့ရန်အတွက်လဲမဆရာုံပါအထူးသဖြင့်နှုတ်ကပတော်တရားကိုတမန်ကျမ်းစာကိုတွေးဖယ်ပြီးတော့ယုံကြည်ခြင်းမျိုးမဟုတ်ပဲနဲ့နှုတ်ကပတော်တမန်ကျမ်းစာတဲကဖော်ပြချက်အတိုင်းလိုက်လျှောက်အသက်ရှင်ပြီးတော့ကိုရှင်ကိုရှင်ဖားပြားဘက်တော်၌တစ္ဆာရှိသောငယ်သားကောင်းမှာဖြစ်ပြီးတော့ဆက်ပါတော့ဆက်ပါတော့ဆက်ပါတော့
တွေ့ဘူဒ္ဓရာဇီဘူးရန်အတွက်မမေ့နိုင်သောနေ့တနေ့ဆိုတဲ့အကြောင်းအရာလေးကိုပြောပြပေးမယ်နော်။ကလေးတို့ရေဒေါ်လေးတို့တက်ရှိလူသားတွေနေထိုင်ကြတဲ့ကမ္ဘာမြေကြီးကဒုလူသားတွေရဲ့လောဘတွေနဲ့မစင်မချင်းလောရက်တွေကြောင့်အပူချိန်တွေပြင်းထန်မြင့်မာလာပြီးရာသီဥတုကစိုးရိမ်စရာကောင်းလောက်အောင်ဖောက်ပြန်ပျက်စီးနေပြီကွယ်။ပြီးခဲ့တဲ့ဧပြီလထဲမှာမြန်မာနိုင်ငံအတွင်းကအချို့ဒေသတွေမှာလေပြင်းတိုက်ခတ်မှုကြောင့်နေအိမ်တွေပျက်စီးဆုံးရှုံးမှုဖြစ်ပွားပြီးလူအသေးပြောက်ရှိခဲ့တယ်လို့ကြားသိခဲ့ရတယ်။တဘာဝပတ်ဝန်းကျင်ပျက်စီးပြီးဂေဟတ်စ်နှင့်ရိုင်ရင်းလာမှုဟာရာသီဥတုတွေဖောက်ပြန်ပျက်စီးလာခြင်းရဲ့အထူးအကြောင်းချက်ပဲဖြစ်တယ်။ဒါရီရဲ့အထူးတရားခံကတော့ဒေါ်လီပြောခဲ့တယ်လို့တို့လူသားတွေရဲ့လောဘနဲ့မစင်မချင်းလောက်ရက်တွေကြောင့်ပဲပေါ့ကွယ်။ကမ္ဘာမြေကြီးကိုတဘာဝတရားကြီးပေးထားတဲ့အမွေအနှစ်တွေဖြစ်တယ်။တဘာဝတည်ရန်စာတတွေကိုမစင်မချင်းထုတ်ယူသုံးဆွဲခဲ့လို့ပတ်ဝန်းကျင်တောတောင်ဂေဟတ်စ်နှစ်တွေပျက်စီးခဲ့တယ်။တစ်တော်တွေကိုလောဘတကြီးခုတ်ယူခဲ့လို့တစ်တော်တွေပြုံးပြီးတောင်တွေကရုံဖြစ်ခဲ့ရတယ်။တစ်တော်တွေပြုံးပြီးကုန်လို့ဒီတစ်တော်ကိုမိခိုးနေထိုင်ချက်စားကြတဲ့မျက်စိနဲ့မမြင်ရတဲ့အင်းဆက်ပိုးမွှားလေးတွေ၊ငှက်ကလေးတွေ၊ဒါရဲတရိတ်ဆန်တွေအတွက်နေထိုင်ချက်စားမိခိုးရစကြက်တွေပျောက်ဆုံးကုန်တယ်။ဒီလိုနဲ့တရိတ်ဆန်တချို့ရှားပါမျိုးတုံးပျောက်ကွယ်ကြတယ်။အပူချိန်တွေမြင့်မာပြီးအပူလိုင်းတွေကျရောက်လို့တစ်တော်တွေမီးလောင်ကုန်တယ်၊မြစ်ချောင်းအင်းအိမ်တွေခန်းချောက်ကုန်တယ်။လေယာရီစကြဲမြေတွေပျက်စီးဆုံးရှုံးကုန်တယ်။အီလွန်းတဲ့ဒေသတွေကြတော့လေအီလွန်းတဲ့ဒေသတွေကြတော့လေအီအီလိုင်းတွေဖျက်တမ်းလို့စီးနင်းတွေထုထက်စွာကျရောက်ပြီးလမ်းမဆက်သွယ်၍ပြတ်တောက်ကုန်တယ်။တစ်ပင်တွေကြီးငက်တွေတည်ဆုံးကုန်တယ်။အီအီတံမခံနိုင်တဲ့အင်းအားနေပါတဲ့တက်ကြီးရွယ်ဦးတွေနဲ့ကလေးသူငယ်တချို့တည်ကြည်ပျက်စီးခဲ့ကြတယ်။တဘာဝဂီဟတ်စနစ်တွေပျက်စီးဆုံးရှုံးရခြင်းရဲ့အကျိုးဆက်ပေါ့။ကလေးတို့ရေဒီအဖြစ်တွေရဲ့အကျိုးဆက်တွေကိုတော်လေးတို့မြန်မာနိုင်ငံကပြည်သူတွေဟိုးလွန်ခဲ့တဲ့ဆယ်စုနှစ်တည်းဟာအပြင်းထန်ခံစားလိုက်ကြရတယ်ကွယ်လွန်ခဲ့တဲ့ဆယ်နှစ်တိတိကျကျပြောရရင်2008ခုနှစ်မေလ2ရက်နေ့ကပေါ့ကွယ်အပူချိန်တွေပြင်းထန်မြင့်မာလာပြီးလေပြင်းအနဲ့ရန်ဝန်ဖြစ်ပေါ်ခဲ့ရာကနေကြီးမားကျယ်ပြန့်လာပြီးမုန်တိုင်းငယ်အဖြစ်ရောက်ရှိခဲ့တယ်မုန်တိုင်းငယ်ကနေအာရော့ပြက်ပြယ်မသွားဘဲတဖြည်းဖြည်းအင်အားကြီးမားလာပြီးနာကစ်ဆိုင်ကလုန်းမုန်တိုင်းအဖြစ်ရောက်ရှိလာတော့တယ်ကိုကိုကျွန်းရဲ့အနောက်မြောက်ဖက်မိုင်940အကွာပင်လယ်ပြင်ကိုဖိုးပြူပြီးအနောက်တောင်တန်းရှိမြမကန်ယိုတန်းကိုဥတီရွှေ့လျားခဲ့တယ်။နောက်ရခိုင်ပြည်နယ်ဂွားမြို့အနောက်တောင်ဖက်မိုင်330ခန့်ကိုဖိုးပြူပြီးမေနေရဲ့နဲ့နဲ့ပိုင်းမှာတော့ဟန်းကြီးကျွန်းကိုဖျက်ချော်ပြီးနောက်အရာရီတိုင်းရန်ကုန်တိုင်းပဲခူးတိုင်းမွန်ပြည်နယ်ကရင်ပြည်နယ်တို့ကိုဖျက်ချော်ပြီးမေ3ရက်နေ့ညနေပိုင်းမှာတော့ကုံတွင်းပိုင်းကိုဝင်ရောက်ခဲ့ပြီးအားပြော့ပြက်ပြက်သွားခဲ့တယ်လို့သိခဲ့ရတယ်။ဒေါ်လေးတို့မြန်မာနိုင်ငံရဲ့တက်တန်းတစ်လျှောက်မှာတော့အပြင်းထန်ဆုံးပျက်စီးဆုံးရှုံးမှုအများဆုံးမုန်တိုင်းဖြစ်ခဲ့တာပေါ့ကွယ်။မုန်တိုင်းကြောင့်တည်ချင်းပျက်စီးခဲ့ရတဲ့လူဦးရေက3,400ကျော်ရှိခဲ့တယ်လို့သိခဲ့ရတယ်။ကျွဲနွားစတဲ့ဒရိတ်ဆန်တွေလည်းအများအပြားတည်ဆုံးခဲ့တယ်။တိုက်တာအိုးအိမ်များ၊လေယာဉ်မြေတွေ၊အုံချံ၊ကုန်းချံ၊စာတင်ကျောင်းတွေ၊ဆေးရုံတွေ၊ဆက်ရုံလုပ်ရုံတွေဟာမျက်စိနဲ့မြင်မရအလောက်အောင်ပြိုလဲပျက်စီးကြတယ်။နာကိမုန်တိုင်းကြီးပြီးမှတော့အပိုင်းပိုင်းကျိုးပဲ့နေတဲ့တစ်ပင်တွေတံတားတွေလဲပြိုပျက်စီးနေတဲ့တိုက်တာအိုးအိမ်တွေရေထဲမှာပေါ်လောမျောပါနေတဲ့ရုပ်အလောင်းတွေကျွေးနွားတရိတ်ဆန်အလောင်းတွေနဲ့မြင်ကွင်းတွေကမြင်မကောင်းရှုမကောင်းပေါ့ကွယ်။အနာကိမုန်တိုင်းကြီးကမြန်မာနိုင်ငံရဲ့တမိုင်းမှာတော့ပျက်စီးဆုံးရှုံးမှုအများဆုံးအသေးအပြောက်အများဆုံးဖြစ်ခဲ့ပြီးဖြစ်ပေါ်ခဲ့တဲ့တဘာဝဘေးတွေထဲမှာတမိုင်းတွင်ခဲ့တဲ့တဘာဝဘေးတစ်ခုပေါ့ကွယ်။နာကိမုန်တိုင်းက ဒေါ်လေးတို့ပြည်သူတွေကိုတဘာဝဘေးနဲ့ပတ်သက်ပြီးအတွေ့အကြုံနေသေးတယ်ဆိုတာသတိပေးလိုက်တယ်။ဒီလောက်ထိပျက်စီးဆုံးရှုံးမှုကိုဖြစ်ပေါ်စေတာကတော့တတိယအချက်နဲ့အတိအကျမပေးနိုင်ခြင်းလူတို့ကိုတဘာဝဘေးနဲ့ပတ်သက်ပြီးကြိုတင်အသိမပေးမှုအသိပညာဘဝတုဒ္ဒဖြန့်ဝေမှုအားနည်းတဲ့အတွက်ပြည်သူတွေဘလို့ရင်ဆိုင်ကြိုတင်ပြင်ဆင်ရမယ်ဆိုတာနားလည်မှုမရှိခဲ့တာကလည်းဒီလိုပျက်စီးဆုံးရှုံးမှုများစေခြင်းဖြစ်ခဲ့တယ်။ဒီနာကိမုံတိုင်းကိုအကြောင်းပြုပြီးအဖိုးမဖြတ်နိုင်တဲ့သင်ငန်းစာတွေလည်းရရှိခဲ့ပါတယ်။ဒါတွေကတော့တဘာဝဘေးတစ်ခုခါဤများလောက်ထိပျက်စီးဆုံးရှုံးမှုကိုဖြစ်ပေါ်စေနိုင်တယ်ဆိုတဲ့အသိတွေရှိလာတယ်။နာကိမဖြစ်ခင်ကတော့ဒေါ်လေးတို့တွေကိုယ့်အလုံးနဲ့ကိုယ်ကိုယ့်ဘဝထဲမှာပဲကျင်လည်နေကြတယ်။နာကိမုံတိုင်းလည်းဖြစ်ပြီးရောလူသားချင်းစာနာဖေးမှမှုတွေလူတွေရဲ့ရင်တွင်းကပေါ်ပေါက်လာကြတယ်။ပြည်တွင်းကရောပြည်ပနိုင်ငံများကပါနာကိဘေးဒဏ်သည့်ဒေသတွေစီတစ်ဖွဲ့ပြီးတစ်ဖွဲ့ကူညီဖို့ရောက်လာကြတယ်။တနိုင်ငံလုံးအယုတ်အလတ်အမျက်မရွေးလက်တွဲညီညီကူညီခဲ့ကြတယ်။ခုနာကိပြီးတဲ့နောက်ပိုင်းမှာတော့တဘာဝဘေးဒဏ်ဖြစ်ပွားတဲ့နေရာတွေကိုပရာဟိတအဖွဲ့တွေအရက်ဖက်လူမှုအဖွဲ့အစည်းတွေ NGO INGO အဖွဲ့အစည်းတွေတတ်နိုင်လောက်တွားရောက်ကူညီကြတယ်။လူသားချင်းစာနာမှုကူညီထောက်ထားရမယ်ဆိုတဲ့အသည့်သူတို့ရင်ထဲမှာဆွဲသွားကြတယ်။ဒါကတော့အစိုးရကအကောင်ပဲပေါ့ခလေးတို့ရေလူသားတွေရဲ့လောဘမောဟဒေါသတွေနဲ့မစင်မချင်းလိုရက်တွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာမှုနဲ့အတူအပူဒီဂရီတွေတစ်နှစ်ထက်တစ်နှစ်တက်လာနေတယ်ဒီတိုင်းသာဆက်သွားမယ်ဆိုရင်တော့ကမ္ဘာမြေကြီးပျက်စီးသွားတော့မှာဖြစ်တယ်ရာသီဥတုဖောက်ပြန်ပျက်စီးလာမှုကြောင့်လူသားတွေဟာဒုက္ခတွေအခက်ခဲတွေဘေးအန္တရာယ်တွေနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်ကမ္ဘာမြေကြီးနဲ့လူသားတွေအပါအဝင်တက်ရှိတွေကိုကယ်တင်ဖို့အတွက်တဘာဝပတ်ဝန်းကျင်ဆိုင်ရာဘဝတုဒ္ဒတွေလိလရှာဖွေမှတ်သားပြီးလိုက်နာကျင့်သုံးကြရမယ်။တရင်အချက်လက်တွေဖြန့်ဝေပေးကြရမယ်။ကဘာကြီးရဲ့တဘာဝဘေးအန္တရာယ်တွေ၊ယာတီခွင်တွေကိုလူသားတွေကပြုလုပ်ဖန်တီးနေကြတယ်ဆိုတာလူသားတွေရဲ့လုံရက်တွေကတက်တည်ပြနေတယ်။တဘာဝဘေးအန္တရာယ်တွေထပ်မံမဖြစ်ပွားဖို့တဘာဝပတ်ဝန်းကျင်တွေမဖြစ်စီအောင်ကာကွယ်ကြဖို့လူသားတွေအားလုံးမှာတာဝန်ရှိပါတယ်ကွယ်။ဒါကြောင့်ကဘာလူသားတွေအသည့်တတိနဲ့ဆောင်ရွက်လုပ်ကင်သွားဖို့လိုအပ်နေပါပြီ။ကလေးတို့လည်းဒီအကြောင်းအရာလေးကိုမှတ်သားသင့်မှတ်သားထိုက်တာတွေမှတ်သားလေ့လာပြီးကလေးတို့ကြီးမင်းလာတဲ့အခါမှာလိုက်နာကျင့်သုံးဆောင်ရွက်နိုင်ပါစေလို့ဒေါ်လေးကဆန္ဒပြုလိုက်ပါတယ်ကွယ်။အခုတင်ဆက်ပေးသွားတဲ့အကြောင်းအရာလေးကတော့အောင်ပင်လေလူမှုဝန်ကြီးမဂ္ဂဇင်းအတွဲ၁၁အမှတ်65မှာစာရေးသူညိုရင်ဆောင်ရေးသားခြင်းကိုကောက်နှုတ်တင်ပြပေးခြင်းဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင်။
ရှင်နာရှင်ကျမတို့ရဲ့ဓာတိတော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒားအလုံးဟာ အခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါတယ်ရှင်။
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်ရိုက်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါသေးရှင်
။ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့ဒေါက်တာရှင့်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ ယေရှုတင်ပါတယ်ခင်ဗျာ
ဒီများကိုနာတော့တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။